ခုစပီအင်္ဂါညဆွေးနွေးခန်းကိုနားဆင်ရပါမယ်။2020ရွေးကောက်ပွဲအတွက်လက်ရှိအာဏာရ NLD ပါတီရဲ့လွှတ်တော်ကိုယ်စားလှယ်လောင်းတွေထဲမှာလက်ရှိလွှတ်တော်ကိုယ်စားလှယ်က80ရာခိုင်နှုန်းပြန်ပါပြီးကိုယ်စားလှယ်လောင်းအစ်က20ရာခိုင်နှုန်းလောက်ပဲပါတာကြောင့်အပြောင်းအလဲသိပ်ဖြစ်လာမှာမဟုတ်ဘူးဆိုပြီးဝေမကြသူတွေရှိပါတယ်။ဒီအမြင်ကဘယ်လောက်မှန်ပါသလဲ။လူလူမျှော်လင့်တောင်းတနေတဲ့စစ်မှန်တဲ့အပြောင်းအလဲမျိုးဖြစ်လာဖို့ဒီအချက်ကအဓိကကြပါသလား။တခြားထက်သွင်းစဉ်းစားစရာဘယ်လိုအချက်တွေရှိပါသေးတယ်လဲ။စသည်အားဖြင့်အခုဆွေးနွေးကြမှာနားဆင်ကြရပါမယ်။မြမအရေးလေးလာသူဒေါက်တာတင်မောင်တန်း The Voice Channel ရဲ့အမှုဆောင်ရာရှိချုပ်ဦးစည်ရည်သူတို့ပါဝင်ဆွေးနွေးထားကြပါခင်ဗျာ။ဦးတင်မောင်တန်းနဲ့ဦးစည်ရည်သူဒီ UI အစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။မင်္ဂလာပါခင်ဗျာ
။အဲမင်္ဂလာပါအခုကျွန်တော်သိရင
်မင်္ဂလာပါဗျ
။ဟုတ်ကဲ့ခင်ဗျာ။ဆိုတော့မြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီက2020ရွေးကောက်ပွဲအတွက်လွှတ်တော်ကိုယ်စားလှယ်လောင်းစည်းရုံးတွေထွက်လာပါတယ်။အဲဒီမှာလူတွေကမျှော်လင့်ထားကြတာကလူသစ်တော်တော်များများပါလာမလားလို့မျှော်လင့်ထားကြတာကနေပြီးတော့လူသစ်က20ရာခိုင်နှုန်းပတ်ဝန်းကျင်ပါပြီးတော့လက်ရှိလွှတ်တော်ကိုယ်စားလှယ်က80ရာခိုင်နှုန်းပတ်ဝန်းကျင်ပြန်ပါလာပါတယ်။အဲဒီအပေါ်မှာဝေမကြတဲ့ဝေဖန်ပြောဆိုတဲ့အနေနဲ့ကျွန်တော်တို့ကြားရပါတယ်။ဆိုတော့ပထမဦးဆုံးဆရာဦးတင်မောင်တန်းခင်ဗျာဒီလိုလက်ရှိလွှတ်တော်ကိုယ်စားလှယ်80ရာခိုင်နှုန်းလူသစ်က20ရာခိုင်နှုန်းနဲ့ပဲရွေးချယ်တဲ့အပေါ်မှာဆရာအမြင်ပထမဦးဆုံးသိပါစေခင်ဗျာ။
အပြောင်းလဲနဲ့လူသစ်လူကောင်ရွေးတာလည်းတော့မဆိုင်လောက်ဘူးလို့ကျွန်တော်ထင်တယ်။အဓိကဆက်ဆက်တဲ့အချက်ကတော့သင်ယူနိုင်မှုသင်ယူနိုင်စွမ်းရည်ဖြစ်နိုင်မယ်ထင်တယ်။ဒီအကြောင်းနဲ့ပတ်သက်ပြီးတော့လည်းဒီကိုယ်စားလှယ်လောင်းတွေကိုရွေးချယ်ခဲ့ရဖို့ရှင်းလင်းပြောကြားချက်မှာဒေါက်ဆန်းစုကြည်ကသင်ယူမှုအရေးကြီးတဲ့အကြောင်းပြောတော်တာတွေ့ရတယ်။ဆိုတော့ဘယ်လောက်ထိသင်ယူနိုင်စွမ်းရည်ရှိမလဲဆိုတဲ့အပေါ်မှာပဲမြန်မာနိုင်ငံရဲ့အပြောင်းလဲပေါ့နော်အဲ့ဒီတည်ယူနိုင်စွမ်းရှိတယ်ပြီးရင် accounted ဖော်နိုင်စွမ်းရှိတယ်ပေါ့ဒီနှစ်ချက်ကအရေးကြီးမယ်လို့ထင်တယ်လူကောင်းမှုတစ်ထက်ပေါ့
ဟုတ်ကဲ့ကိုစေယူသူကရောခုနလို80 20ရွေးချယ်ထားတဲ့အပေါ်မှာကိုစေယူသူဘဝင်ကြလား
ကျွန်တော်ကတော့ဟိုမှန်မှန်တော့ဟိုလောက်ပေါ့ရ70 30လောက်ဆိုရင်တော့ပိုများကောင်းမလားဆိုရင်ကိုကတော့ပါတီပြင်ဘက်ကလူတယောက်အနေနဲ့ပါတီထဲကအခြေအနေကိုမသိဘဲနဲ့တော့ကျွန်တော်ကတော့စဉ်းစားမိတာပေါ့နော်ဆိုတော့ဟိုလူတော်များများကြတော့လဲတော့မျက်နှာသက်တူအသက်တူကိုမြင်ကျင်နေနဲ့တူပါတယ်အဲ့ခါကျတော့အခုလိုမျိုး70 20ကျတော့ဟိုနည်းတယ်လို့ထင်တဲ့လူတွေလည်းအများကြီးရှိတယ်ပေါ့နော်ဒါကတော့ဒေါန်ဆန်းစုကြည်ကတော့ကျွန်တော်ထင်တော့ဒီကောင်က2020ကလည်းတော့အရေးကြီးတဲ့အကျိုးအပွင့်ဖြစ်တဲ့အတွက်သူကတီတီပြီးသားလူတွေနဲ့ပဲဆက်ပြီးတော့အများစုချီတက်ချင်တဲ့သဘောလို့တော့ကျွန်တော်ကတော့မြင်တယ်ပေါ့နော်ဆိုတော့အဲ့ဒါတစ်ခုပေါ့ဟိုနောက်တစ်ခုကကျတော့ဟိုအဲ့ဒီ80 20ထဲမှာလဲကျွန်တော်တို့ကဒါကတော့80 20ဆိုတာကတော့ဟို quantitative ပေါ့လीဟိုကိန်းဂဏန်းနေနေပဲကျွန်တော်တို့ကပြောတာပေါ့လीဒါပေမဲ့အထက်ထဲမှာ qualitative ပေါ့ဟိုအရေးသွေးရဘယ်လိုပြောင်းသွားလဲပေါ့နော်အဲ့ဒီအသက်တွေကဟိုဘယ်လိုလူမျိုးတွေလဲအဟောင်းတွေကရောဘယ်လိုလူမျိုးတွေလဲအဲ့ဒါကတော့နောက်တစ်ဆင့်တော့ထပ်ပြီးတော့ကျွန်တော်တို့စဉ်းစားရမယ်လို့ထင်တယ်ပေါ့နော
်ဟုတ်ကဲ့ဒီလူသစ်နဲတဲ့အပေါ်မှာကျွန်တော်နားလေတာပေါ့နော်ဝေဖန်တဲ့လူတွေရဲ့အမြင်ပါလဲဆိုတော့ဒီပြီးခဲ့တဲ့9နှစ်တာကာလမှာဒီလက်ရှိလွတ်တော်ရဲ့စွမ်းဆောင်မှုအပေါ်ပေါ့လက်ရှိလွတ်တော်နဲ့လွတ်တော်ကိုယ်စားလှယ်ရဲ့စွမ်းဆောင်မှုအပေါ်မှာဘဝင်မကြလို့ဟလာနောက်ထပ်လက်စားလက်နာပူထက်မဲ့လူသစ်တွေကိုမျောလင့်နေလို့ကျွန်တော်အဲ့လိုနားလေတယ်ဆိုတော့ရုပ်တမုံသန်းအနေနဲ့ကဟလာပြီးခဲ့တဲ့9နှစ်လွတ်တော်သက်တမ်းမှာလွတ်တော်ရဲ့စွမ်းဆောင်ကြီးတွတ်တော်ကုစရည်ရဲ့စွမ်းဆောင်ကြီးနဲ့ပတ်သက်ပြီးတော့ဆရာဘယ်လိုသဘောရလဲ
ပြီးခဲ့တဲ့သတ္တမှာအကြည့်လို့ရှိရင်တော့ကျွန်တော်တို့ရေပူရအားဖြင့်လွတ်တော်တွေဟာဆွေရပေါ်မှာဝေဖန်တာနေတယ်ဆိုပြီးတော့တော်တော်များများဝေဖန်ကြတယ်အထူးသဖြင့်မီဒီယာကနေသုံးသက်တဲ့တွေကအဲ့ဒီလိုပြောကြတာလည်းရှိတယ်ဒါပေမဲ့ဟိုလွတ်တော်အပူကြီးထီရောက်စေခြင်းလေဆိုတော့ကလည်းကျွန်တော်တို့တိုင်းပြည်ကိုပြောင်းသွားစေခြင်းလို့ပေါ့နော်ပြောင်းသွားစေခြင်းလေဆိုတဲ့အခါကျတော့ပထမဆုံးအခြေခံကလူသစ်ပဲပြည်ပြည်လူကောင်းပဲဖြစ်ဖြစ်လက်ရှိစနစ်ကိုနားလည်ဖို့လိုတယ်ပြီးရင်ကိုရွေးချင်တဲ့စနစ်ကိုနားလည်ဖို့လိုတယ်ကိုရွေးချင်တဲ့စနစ်ဆိုလို့ရှိရင်2015 NLD ရဲ့တင်ညာချက်မှာဖော်ပြထားပြီးသားဖြစ်တယ်ဘလို့ဆွေးရမျိုးတည်ထောင်နေတာလဲဆိုရင်တန်ရှင်ဖြစ်လက်ပြီးတော့ထိရောက်တဲ့အဆူရောက်သူကထူထောင်တယ်လို့ထူထောင်ခြင်းတယ်လို့သူကပြောထားပြီးသားဖြစ်တယ်ဆိုတော့ဒါဖြင့်တန်ရှင်ထိရောက်ဖြစ်လက်တဲ့အဆူကဘာလဲအဲ့ဒီမှာလိုအပ်တဲ့စနစ်တွေကဘာလဲဘာလို့လောက်အောင်မှာလဲဆိုတဲ့ကိစ္စမှာတော့ ပြီးခဲ့တဲ့အစွာတစ်ထပ်မှာလည်းစိန်ခေါ်ချက်ရှိနေတယ်လို့ထင်တယ်ရှင်းရှင်းလင်းလင်းဖွင့်ဆိုသတ်မှတ်ထားတာမရှိဘူးဖွင့်ဆိုသတ်မှတ်ထားတာမရှိတဲ့အတွက်ကြောင့်မို့လို့လေကျွန်တော်တို့ဝေးလာမယ်ဆိုရင်တင့်တမားဆိုတဲ့မိခွန်းတစ်ခုရှိလာဘာကြောင့်လဲဆိုတော့အဲ့ဒီလိုစနစ်တွေကဘလို့စနစ်တွေနဲ့နိုင်ငံတွေကပေါ်ဆောင်ရမလဲဆိုတော့ကိုလိလာဖတ်ရှုတဲ့လူဒါတော်တော်လေးနဲ့တော်တော်လေးနဲ့လေဆိုတာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ထိုင်မှာမဟုတ်ဘူးအပြင်းမှာလဲနေပါတယ်ဘာလို့လဲဆိုရင်အဲ့ဒီလိုကိစ္စတွေကဝဲသွားယူုံနဲ့တိကျတဲ့ကိစ္စတွေမဟုတ်ဘူးဝဲကတိပလီကိုပဲပြောတာဖြစ်တယ်နိုင်ငံနေရဲ့တိကျနိုင်ငံတစ်ခုချင်းနေရဲ့စနစ်တွေကိုကျွန်တော်တို့ရေဘူးရအားဖြင့်ကြောင်းနေတာရေဘူးရကြကြလောက်ပဲပြီးနိုင်ခဲ့တယ်အသေးစိတ်ထိမပြီးနိုင
်ဟုတ်ကဲ
့ဒါကြောင့်မို့လို့အဲ့ဒါကိုမြင်ဖို့ဟာကလူဟောင်းတဲ့သူတစ်ထက်ပေါ့နော်ကျွန်တော်တို့သိပြီးတော့မပတ်သက်ဘူးဘာကြောင့်ဘလို့ပဲဖြစ်ဖြစ်ရွေးတော်မယ်ဆိုရင်လက်ရှိစနစ်ကိုတည်ဖို့လို့
ဟုတ်ကဲ့
နော်အဲ့တော့စိန်ခေါ်ချက်ကကိုရွေးမယ်စနစ်တနည်းပြောလို့ရှိရင်အမျိုးသားဒီမိုကရေစီဖွဲ့ချုပ်က2015ဒီကောက်ပေါ်ကြီးညာစရမ်းမှာပေါ်ပြခဲ့တဲ့တန်ရှင်းจิตလက်ထိရောက်တဲ့အစိုးရကိုဘယ်လိုထူတော်မလဲ။ဒါကတော့ချက်ပါပဲ
။ကိုစီသူကိုစီသူရောပြီးခဲ့တဲ့လွတ်တော်တတ5နှစ်မဟာလွတ်တော်နဲ့လွတ်တော်ကိုယ်စားလှယ်တွေရဲ့စွမ်းဆောင်ရည်နဲ့ပတ်သက်လို့ကိုစီသူဘယ်လိုသဘောရလဲ။
ကျွန်တော်ကတော့ဒီတဲ့ပိုကောင်းအောင်လုပ်လို့ရတယ်လို့မြင်တယ်ပေါ့နော်။ဟိုဘာလို့လဲဆိုတဲ့အခါကျတော့ဟိုကျွန်တော်မြင်တာတော့လေဟိုလွတ်တော်ကဟိုအစိုးရအဖွဲ့ဖွဲ့နိုင်မှုရွေးပေးတဲ့အဖွဲ့အနေနဲ့အဓိကအပြင်ဟိုတုံးလိုက်တယ်လို့ကျွန်တော်တို့မြင်တာပေါ့နော်အဲ့ဒါကတစ်ခုပေါ့နောက်တစ်ခုကကြတော့ဟိုလွတ်တော်တဲမှာကကြတော့ဟိုဘယ်လိုပြောရမလဲလှုပ်ရှားမှုကတော့အားနည်းနေတယ်လို့ကျွန်တော်တို့မြင်တယ်ဒါပေမဲ့အထက်တဲမှာလည်းဟိုလုံနိုင်ကြိုင်နိုင်တဲ့လွတ်တော်ကိုယ်စားလှယ်လည်းအများကြီးတော့ပေါ်လာပါတယ်အတန်ကကြားနေတာကတော့တချို့ပြည်နယ်တို့တိုင်းဒေသကြီးလွတ်တော်တို့ဘာလို့မှဆိုရင်တော့အတန်ကြာတာနဲ့ပေါ့နော်ပြောင်စုလွတ်တော်တွေမှာတော့နည်းနည်းလှုပ်တဲ့လူရှိတယ်ရန်ကုန်တို့ရန်ကုန်လွတ်တော်မှာဆိုလည်းဘာပဲပြောလှုပ်တဲ့လူတွေကျွန်တော်တို့ရှိတယ်ဘုံပြည်နယ်လိုဟာမျိုးမှာလည်းရှိတယ်ကျန်တဲ့နေရာတွေကတော့ဟိုသတင်းမီဒီယာကမပေါ်ပြတာတော့တောင်းတော့လကောင်းဒါမှမဟုတ်ဘယ်နဲ့လဲသူဟာသူကိုညင်တာတော့လကောင်းညင်တယ်လို့တော့ကျွန်တော်တို့တုံ့သက်ရတယ်ပေါ့နော်အခုရှိတာကတော့ဘာလဲဆိုတော့ဒီလွတ်တော်ကိုယ်စားလှယ်တွေကဒီတဲ့ပုံပြီးစွန့်ပြနိုင်မှုဆိုတာကတော့သူတို့ရဲ့အခံနဲ့လဲဆိုင်တယ်နောက်တစ်ခုကတော့သူတို့ကို support လုပ်တဲ့ team ပေါ့နော်ကျွန်တော်ဒီခု American ပြည်တော်စုလို့ကတော့ရောက်တဲ့အခါကျတော့ဘာတွေ့ရလဲဆိုတော့ဒီတော်တော်ကိုယ်စားလှယ်တွေပါကသူတို့ကိုကြောတော့နောက်ခံပေးထားတဲ့အဖွဲ့တွေကတောက်နော်သူတို့သက်ဆိုင်ရာဟို constituency ပေါ့လေအဲ့ဒီ Lesson နယ်မှာရှိတဲ့တဖွဲ့ပြီးတဲ့အခါကျတော့ Washington DC ပေါ့လေဒီမြို့တော်မှာရှိတဲ့ဒါလွှတ်တော်မှာရှိတဲ့သူ့ရဲ့ဒါ Chief of Staff ပေါ့နော်အဲ့ဒီလူတွေကတော်တော်လေးကိုတောင့်တင်းတာတွေ့ရတယ်ပေါ့နော်ဒါပေမဲ့ဒီသမရဦးသိန်းစိန်လက်ထက်ကလည်းဒီတိုင်းပဲနောက်ပြီးတဲ့ခါကျတော့ဒီဘက်ဒေါန်ဆန်းစုကြည်လက်ထက်မှာကျတော့လည်းဒီလွတ်တော်ကိုယ်စားလှယ်တွေကို support လုပ်တဲ့ဟာကတော့အားနေတယ်ဒါကကျတော့လည်းဗန္ဓာရေးခြေနေကြောင်လည်းကျွန်တော်တို့ဖြစ်နိုင်တာတော့တွေ့ရတယ်ဆိုတဲ့ခါကျတော့ဟိုလူတွေရဲ့အခံကြောင်လားဒါမှမဟုတ်ပဲနဲ့လည်းသူတို့ကို support ပေးနိုင်တဲ့ mechanism ပေါ့နော်ဒီရန်တွေကအားနေတာလားပေါ့နော်အဲ့ဒါလည်းကျွန်တော်တို့အဖြေရှာဖို့လိုတယ်နောက်ဆုံးတစ်ခုကတော့ဗာလဲဆိုတော့ဒါကကျွန်တော်တို့လွတ်တော်နဲ့အစိုးရဆိုတဲ့ကောင်ပါအစိုးရထဲမှာကျတော့ဒေါက်ဆန်းစုကြည်ကထိုင်နေတာဟုတ်သူကတော့တကယ်ဒီပြည်နိုင်ငံကလူများစုကလည်းလေးစားရတဲ့ပုံစံဖြစ်တဲ့ဒီပမောင်ကြည်ရဲမောင်ကတကယ်ကြော်ကြားတဲ့ပုံစံဖြစ်တဲ့ခါကျတော့ပါတီရင်းကလူတွေကဒီလွတ်တော်ကလူတွေရပဲဒီကိုယ်ကောင်းဆောင်ကိုပြန်ပြီးတော့ထောက်ပြရတဲ့သဘောမျိုးပေါ့နော်ဒါရိုက်ထောက်ပြရတာမဟုတ်ပေမဲ့ဒီပူဇော်ပြုတဲ့အစိုးရကိုထောက်ပြဖို့ဘာညာကျတော့ခက်များခက်နေသလားအဲ့ဒါမျိုးဆိုရင်တော့ဒါကလွှတ်တော်ကိုယ်စားလှယ်တွေရဲ့အခံတို့သူတို့ support လုပ်ထားတဲ့ဟိုထောက်ပံ့မှုတွေပါလို့ ਨੇ မဆိုင်ပဲနဲ့ဘာလို့ပြောဟိုရှိန်နေတယ်ဆိုရဲဟာမျိုးကြောင့်များလားပေါ့နော
်ဟောပြီးခဲ့တဲ့လွှတ်တော်တဒန်တွေ့လွှတ်တော်တဒန်မှာ ਨੇ ပတ်သက်ရင်လွှတ်တော်ကိုယ်စားလှယ်တွေလွှတ်တော်ရဲ့ဆွမ်းဆောင်ရည် ਨੇ ပတ်သက်အဓိကအများဆုံးပြောကြတာကတော့ check and balance ပေါ့အစိုးရကိုစောင့်ကြည့်မယ်ဝေဖန်မယ်ထောက်ပြမယ်လမ်းတက်ပေးမယ်ဆိုတဲ့လှုပ်ဆောင်ချက်မျိုးအားနည်းတယ်လို့အများစုကဝေဖန်ကြတာကျွန်တော်တို့တွေ့ရတယ်လေနောက်ပြီးတော့ဆရာဦးမောင်တန်ဗမာပြည်မှာလက်ရှိကဟလာအိုးချိုရေးပိုင်းကနေပြီးတော့အပြောင်းလဲကိုအဓိကတွန်းနေတာကျွန်တော်တို့တွေ့ရတယ်လွတ်တော်ကနေပြီးတော့အပြောင်းလဲကိုတွန်းတာတယ်အိုးချိုရေးပိုင်းကလိုချင်တာကိုလွတ်တော်ကလိုက်လုပ်ပေးတဲ့ပုံမျိုးပဲတွေ့ရပြီးတော့လွတ်တော်ကဥဆောင်နေတဲ့ပုံမျိုးမတွေ့ရဘူးဆိုတော့တကယ်တကယ်ရောလွတ်တော်မှလူသေးပဲများများလူကောင်းပဲများများဟလာ check and balance မလုပ်နိုင်ဘူးအစိုးရကိုသူကလမ်းမတက်ပြနိုင်ဘူးစောင့်ကြည့်ရှုတာအားနေမယ်ဆိုရင် လွတ်တော်ကနေပြီးတော့အပြောင်းအလဲကိုတွန်းဖို့ဆိုတာကဘယ်ဖြစ်နိုင်မှာလဲခင်ဗျာ
။ဟိုကတစ်ခုဒီလိုတော့အခြေခံတစ်ခုတော့ကျွန်တော်တို့နည်းနည်းပြန်ပြီးတွေးရမယ်ဖြစ်မယ်။ပထမကျွန်တော်တို့အဆက်ဆက်လေးတွေပေါ့နော်အဆက်ဆက်အခြေခံ။အဆက်ဆက်အခြေခံကကျွန်တော်တို့ပါတီတွေမှာနိုင်ငံရေးတံပိုးထားမှုတွေရှိတယ်။အဲ့ဒီနိုင်ငံရေးတံပိုးထားမှုတွေကနေမှာမူဝါဒတွေဖြစ်လာတယ်။ဒီမှာရှိုးစင်လာဆွဲတဲ့လူတွေမှာအမေရိကန်မှာဆိုရင် conservative ဖြစ်တဲ့ republican party ကဆိုလို့ရှိရင် china နဲ့ဒီမျိုးကိုစားပြီးမဲ့ democrat ဆိုလို့ရှိရင်မလုံးလုံးတဲ့လူတွေလည်းအခြေခံလူလားစားကိုစားဒါကနိုင်ငံရေးတံပိုးထားမှုတွေကနေမူဝါဒတွေထွက်လာတာ။အဲ့ဒီမူဝါဒတွေကိုမလုံးမနေရလို့တင်ချဖို့လိုပဲဆိုမှဥပဒေဟာဖြစ်လာတယ်။ကျွန်တော်ဒါလေးပြောရတာတခြားကြောင့်မဟုတ်ဘူး။ဥပဒေပြုတယ်ဆိုတဲ့ဟာကတိုင်းပြည်တစ်ခုကိုကောင်းအောင်လုပ်တဲ့ခါမှာဘယ်နေရာလေးကရှိနေတယ်လဲဆိုတာလေးကိုကျွန်တော်တို့မြင်အောင်ပေါ့နော်။ပထမဆုံးကျွန်တော်တို့ရဲ့ချုပ်ရင်းချက်ကမူဝါဒတွေကိုများသောအားဖြင့်စာရပြောကြမယ်ဆိုရင်မူဝါဒတစ်ခုကိုကျွန်တော်တို့စပြီးချမှတ်လိုက်ပြီဆိုရင်မူဝါဒကိုအကောင့်တွေပေါ်တဲ့မူဝါဒကိုပိုင်းခြားစိတ်ပြန်သုံးသပ်ပြီးရတဲ့ဘျူရိုကရေစီဆိုတာလည်းအကောင့်ပါတယ်။နံပါတ်1အဲ့ဒီဘျူရိုကရေစီရဲ့အရင်တွေးဟာအမကောင်သေးဘူးကျွန်တော်တို့စီမတိကျောက်ဆဲပဲရှိရပြီရှိနေတယ်။နောက်တစ်ချက်ကအဲ့ဒီဘျူရိုကရေစီကလုပ်ပြီးတဲ့အခါမှာဒါကတော့မလုံမနေရအားထည့်ပြီးတော့အားနဲ့သတ်မှတ်ပြီးတော့မလုံရင်လည်းအပြစ်ပေးမယ်ဆိုတဲ့အထိတက်တဲ့ဥပဒေအစင်ကိုတက်ဖို့ဆိုတာကြတော့စမ်းသပ်ပြီးမှဘယ်ချက်တွေကတက်ရလဲဆိုရတာရှိတယ်။အဲ့ဒီလိုမဟုတ်ဘဲနဲ့ဥပဒေတွေကိုပဲပြဋ္ဌာန်းလိုက်တယ်တမ်းပြီးတော့ကျွန်တော်တို့ဘူဝါဒနေရာခွဲခြားပြီးမကြည့်ဘူးအကုန်လုံးဥပဒေနဲ့ပြဋ္ဌာန်းလိုက်ပြောင်းသွားခက်တဲ့ဟာတွေလည်းဖြစ်လာတယ်ပြီးရင်လိုက်နာအောင်လုပ်ဖို့အခက်အခဲတွေလည်းရှိလာတယ်ဒါကဆိုတဲ့အခါကျတော့လွတ်တော်အမတ်တရားလွတ်တော်ရဲ့အခမ်းအနားဟုတ်တယ်ဘူဝါဒကိုဒီဘူဝါဒကိုဆောင်ရွက်မယ်လို့အစိုးရကပြောထားတာကိုဆောင်ရွက်လားမဆောင်ရွက်လားဆိုတော့ကျွန်တော်တို့ကြီးကြပ်ထောက်ပြဝေဖန်သုံးသက်တဲ့အလုပ်ကိုတော့လုပ်ရမယ်။ဒါပေမဲ့နော်ကျွန်တော်တို့ကဆက်ဆက်အခြေအနေကိုပြန်တော့ကြည့်ဖို့လိုတယ်။ဘာမှမြန်မာနိုင်ငံအနေထား။ဒါကမျိုးသားဒီမိုကရေစီအဖွဲ့ချုပ်မို့လို့ဒေါက်အောင်ဆန်းစုကြည်မို့လို့ကျွန်တော်ကအကွယ်ပြောဆိုနေတာမဟုတ်ဘူး။ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံရဲ့အုပ်ချုပ်ရေးတဲ့ကိုဝင်လာရတာက2015ပထမဦးဆုံးအရက်သားတွေကစပြီးဝင်လာတာ။အဲ့တော့အကျိုးရည်သဘောကိုစပြီးတော့လက်တွေ့ကြကြထိတွေ့ရတာဒီတော့ဘယ်သူပဲတက်လာတက်လာမျိုးသားဒီမျိုးစီဖွဲ့ချုပ်ကြုံတွေ့ရတဲ့အခက်အခဲမျိုးကြုံတွေ့ပါတယ်တော့အဲ့ဒီအခါမှာဒီအစိုးရဖွဲ့တွေကလုပ်တဲ့ခေါင်းဆောင်တွေကနော်ကျွန်တော်တို့ကိုခင်ဗျားတို့ဝေဖန်သုံးတက်တဲ့အခါမှာသူတို့ရဲ့အခက်အခဲတွေပြင်းမှာသူတို့ရှင်းရှင်းပြောရတာရှိကောင်းမရှိပါဘူး
ဟုတ်ကဲ့
နော်ဒီလိုအချိန်မျိုးမှာခုနကကြိုးကြောသိမ့်ပြီးတဲ့နော်ကျွန်တော် oversight လုပ်ရတဲ့ခါကအားနည်းသွားတတိယအရင်အစိုးရတော့ဟောအရင်အစိုးရကြတော့ကျွန်တော်သိခဲ့တဲ့ဟာတခုပြောရမယ်ဆိုလို့ရှိရင်အဲ့ဒီ2017ကနေ15 ठी 16 ठी ပေါ့နော်9နှစ်တာချိန်မှငင်းဆိုတော့မလွှဲခင်နေတာဆွဲခဲ့တယ်အဲ့ဒီဆွဲခဲ့တဲ့လူတွေကိုတိုင်းကလွတ်တော်တွေကိုရောက်ဝင်ကြီးတွေอ่ะเนาะတကယ်အကောင့်တဲ့ပုံကြီးဆိုတော့အဲ့ဒါကိုပြန်ပြီးကန့်ွက်တယ်အဲ့ဒီဆွဲခဲ့တဲ့လူတွေอ่ะပဲပြန်ပြီးကန့်ွက်တယ်เนาะအဲ့တော့ဘာဖြစ်လာလဲပါတီနှစ်ခုရဲ့အားပြိုင်မှုဇယိုက်လက္ခဏာကိုတွေ့တွေ့ရ
ဟုတ်ကဲ
့เนาะအဲ့ဒါအာနာအားပြိုင်မှုမှာပြီးခဲ့တဲ့အစိုးရလက်ထက်မှာပုံပြီးရှိပြီးတော့အဲ့ဒီအစိုးရလက်ထက်မှာအာနာအားပြိုင်မှုမရှိဘာလို့လဲပါတီကခုကအာနာရဲ့အတိုင်းအဆကိုအခြေခံတဲ့နေရာမှာပွာသွားလို့ကျွန်တော်ကတော့အဲ့လိုသုံးသပ်တယ
်
။လူတွေကလည်းအာနာရဲ့အတိုင်းအဆကိုလိုချင်တဲ့အခြေခံတဲ့ကိစ္စမှာပွာသွားကြတယ်လို့ကျွန်တော်ကဒီလိုပဲထင်တယ်။
ဟုတ်ကဲ့
။ဒါကြောင့်အိတ်ကွာချက်ဖြစ်တယ်လို့ကျွန်တော်
ထင်။ဟုတ်ကဲ့။ကိုစေသူရောဒီလွတ်တော်ကအပြောင်းလဲကိုတွန်းနေတာမဟုတ်ဘဲနဲ့အစိုးရကပဲအုပ်ချုပ်ရေးဘိုင်းကပဲအဓိကတွန်းနေတဲ့အခါကျတော့လွတ်တော်ဘိုင်းကလည်းပဲပို့ပြီးတော့အပြောင်းလဲကိုတွန်းနေတယ်ဆိုတဲ့အပေါ်မှာဘယ်လိုသဘောရလဲ
။အဲ့ဒါကတော့ဟိုကျွန်တော်အနေနဲ့ကတော့ဟိုဘယ်သူကဥဆောင်တယ်ဆိုတာတဲ့ပေါ့လေ။ဟိုအခုလုံးကတော့ကျွန်တော်တို့ပြောနိုင်ရင်တော့ပိုကောင်းတယ်။ဘာလဲဆိုတော့အစိုးရဘိုင်းမှာလည်းတကယ်တမ်းတော့လုံးစရာတွေကကျွန်တော်တို့ကအများကြီးရှိတယ်ပြီးတဲ့ခါကျတော့အခုဘာပြောပြောဒါ2008ကမပြည့်စုံဘူးပဲပြောပေမဲ့အခုဟာကတော့ဟို တိုင်းဒေသကြီးလိုက်ဟိုပြည်နယ်လိုက်ဆိုရဖွဲ့တွေမှာဆိုရင်ဒါသက်ဆိုင်ရာခေါင်းဆောင်ရဲ့စွမ်းဆောင်မှုလိုက်တာကဟိုသက်ဆိုင်ရာတိုင်းနယ်ပြည်နယ်ရဲ့စွမ်းဆောင်မှုကပြတ်သွားတာပါနော်။ဘာပြောရလက်ထွက်တာတွေဘာတွေကလဲတချို့တိုင်းနယ်ပြည်နယ်တွေဆိုကျွန်တော်တို့မြင်နေရတယ်ပြီးတော့ကိုဗစ်ကိစ္စမျိုးမှာဆိုရင်တနေရာနဲ့တနေရာကကျွန်တော်တို့ဟိုကိုယ့်ရဲ့ဟိုအကဲဖြတ်မှုပေါ်မူတည်ပြီးတော့သက်ဆိုင်ရာခေါင်းဆောင်ရဲ့အကဲဖြတ်မှုပေါ်မူတည်ပြီးတော့ဒါကာဖျူးချိန်ပေါ့ဗျာ။ပြင်ညမထွက်ရတဲ့အချိန်သတ်မှတ်တာဘာညာဆိုတာကျွန်တော်ကွာသွားတာကျွန်တော်တို့ကတွေ့ရတယ်ပြရတဲ့ခါကျတော့ဟိုအစိုးရဘိုင်းကလည်းတကယ်ကတော့တွန်းမှုတော့လိုတယ်ဒါပေမဲ့တော်တော်တွေကတော့မလုပ်ဖို့လိုလဲဆိုတော့အစိုးရကဟာမသွားရအောင်ပြတဲ့ခါကျတော့ဟိုဟိုအက်ကိုးချိန်မှလို့ခေါ်တဲ့ဒီကိုပဲအကုန်လုံးစဉ်းစားပြီးတဲ့ခါကျတော့ဆုံးဖြတ်နေတဲ့ခါကျတော့ဟိုအိုင်ဒီယာမျိုးစုံမထွက်လာပဲနဲ့ဟိုအကောင်းဆုံးအိုင်ဒီယာမဟုတ်ပဲနဲ့အိုင်ဒီယာတစ်ခုတည်းကိုပဲအကောင်းဆုံးယူပြီးတော့အကောင့်ထဲပို့လိုက်တာလည်းမျိုးမဖြစ်အောင်အဲဒါမျိုးဒါလွတ်တော်လို့ပါလို့ကျွန်တော်တို့ထောက်ပြဖို့လိုတယ်အဲ့တော့ဘသူဘသူကဥဆောင်ဆိုတာကတော့ကျွန်တော်ထင်တော့ပြောဖို့တော့ခက်တယ် ਨੇ ဒီလိုဘာလို့လဲဆိုရင်မြန်မာနိုင်ငံရဲ့စနစ်ကလည်းဟိုတမရစနစ်ဆိုပြီးတော့ဖြစ်နေတာပေါ့နော်ရေဟိုပြောထားတဲ့ပုံစံကလည်းတမရနိုင်ငံဟိုတကယ်တမရစနစ်တော့ဟုတ်ချင်မှာဟုတ်မယ်ပြီးတဲ့ခါကျတော့ခေါင်းဆောင်ကလည်းတကယ်ဟိုတခင်မှာတယောက်ပေါ်တဲ့ဒေါန်ဆန်းစုကြည်လည်းကျွန်တော်တို့ဖြစ်နေတဲ့ခါကျတော့အစိုးရဘက်ကလည်းဥဆောင်မှုတော့လိုတယ်ဒါပေမဲ့အစိုးရနဲ့လွှတ်တော်နဲ့ဘသူကဥဆောင်မဆောင်ဆိုတာလည်းသူ့ရဲ့ခံကဏ္ဍအလိုက်ကျွန်တော်တို့ကြေပြင်ဖို့ရလိုတယ်ပေါ့နော်ကျွန်တော်မြင်ကတော့အစိုးရကလည်းတီးတဲ့တော့ပို့ပြီးတော့တောင်းတော့တင်းတင်းဖြစ်အောင်လှုပ်ဖို့တော့လိုတယ်လို့လွတ်တော်ကလည်းသူ့ဟာနဲ့သူတော့လိုအပ်နေသေးပဲပေါ့နော်ဒါပေမဲ့ကျွန်တော်အနေနဲ့ကတော့ဘာလို့လွတ်တော်ရဲ့ခန်းကန်နာတော့အလေးပေးပြီးပြောလို့ရှိလဲဆိုတော့လွတ်တော်ဆိုတဲ့ဟာကတော့မြန်မာနိုင်ငံမှာရှိတဲ့ဟာ institution ပေါ့လေ democratic ဒါဖွဲ့စည်းလို့ကျွန်တော်တို့ဖြစ်နေတဲ့အတွက်ကြောင့်မလို့လွတ်တော်ကတော့ရှာရှာပွားပွားရလာတဲ့အချိန်ကာလလေးမှာတောင်းတင်းစေချင်တာပေါ့ဟိုဆိုရတွေကတော့ဘာပြောပြောကျွန်တော်တို့ကတကယ်မှမဆိုရှိခဲ့တယ်ပေါ့နော်ဒါတက်မတော်ဆွေရလက်တက်မှာလဲဘာပြောပြောဝန်ကြီးချုပ်တို့ဝန်ကြီးတို့ကတော့ရှိနေတဲ့အတွက်ကြောင့်မလို့မရှိတဲ့ခဲ့တဲ့လွှတ်တော်ကိုတော့ဒီတဲ့တော့တက်တော်နေနေဖြစ်စေချင်တာ
ဟုတ်ကဲ့နောက်တစ်ချက်ကခုနကကိုစေသူပြောတဲ့ထဲမှာပါတယ်လို့ဒါပြည်နယ်တိုင်းဆိုရတွေဝန်ကြီးချုပ်တွေပေါ့လေပြောရရင်တော့ဝန်ကြီးချုပ်တွေရဲ့တယောက်ချင်းစီရဲ့လက်စာလက်နာအစွမ်းအစပေါ်မူတည်ပြီးတော့ဟလာသူ့ဒေတာသူ့ဒေတာမှာအိဆရတွေနဲ့ပတ်သက်လို့ဂိုင်တွယ်ပုံကပြောင်းသွားတယ်ကျွန်တော်တို့ပြီးခဲ့တဲ့တက်တာမှပြန်ကြည့်မယ်ဆိုရင်တချို့ပြည်နယ်တိုင်းတွေမှာဟိုဘာဖြစ်နေမှန်းတော့မသိတော့အောင်ဘာမှအတန်မထွက်တဲ့ဟလာထင်းနေရှာရှာထူးထူးခြားခြားဘာမှမကြားရတဲ့တိုင်းတွေပြည်နယ်တွေကအများစုပဲတကယ်တကယ်အတန်ထွက်တဲ့လက်စားလက်နာမြင်ရတဲ့ဝန်ကြီးချုပ်ကနည်းနည်းပဲရှိတယ်အခုရွေးကောက်ပွဲမှာလည်းပဲရန်ကုန်တိုင်းဝန်ကြီးချုပ်ကတော့ကျမ်းမာရေးရဆိုပြီးတော့ရွေးကောက်ပွဲပြန်မဝင်ဘူးကျန်တဲ့တိုင်းတွေပြည်နယ်ဝန်ကြီးချုပ်တွေအားလုံးရွေးကောက်ပွဲပြန်ဝင်တယ်ဆိုတော့အလားအလာကတော့ဒါဘလူးလာမယ်ဆိုတာမသိပေမဲ့ခံမှန်းရတာကတော့နောက်တက်တန်းမှာလည်းပဲလက်ရှိဝန်ကြီးချုပ်တွေပဲဆက်ပြီးတော့ဟလာတာဝန်ကျမယ်ဆိုတဲ့သဘောမျိုးကျွန်တော်တို့အလားအလာတော့မြင်နေရတာပေါ့လေဆိုတော့ဥဒမောင်းတန်းငကိုတုံးကတော့မှလက်စားလက်နာမရှိတဲ့ဝန်ကြီးချုပ်တွေပဲထပ်ပြီးတော့နောက်တက်တန်းမှာလည်းပဲဝန်ကြီးချုပ်ဖြစ်လုပ်မယ်ဆိုရင်လူတွေလိုချင်တဲ့တကယ်လက်တွေ့ကျကျမြင်ချင်တဲ့ဟလာအကြောင်းလေးမျိုးဖြစ်လာဖို့လွယ်ပါမလားဆရာဥဒမောင်းတန
်းဟိုပထမကဟိုဒီဝန်ကြီးချုပ်တွေပဲနောက်တက်တန်းမှာဝန်ကြီးချုပ်ဖြစ်မယ်လို့ယူဆလို့ကြရအောင်ထင်တယ်ဘာကြောင့်လဲဆိုတော့ကျွန်တော်ပထမတက်တာမှာအစိုးရဖွဲ့ဖို့ကိုကြည့်တဲ့အခါမှာပါတီကောင်းဆောင်တွေအကုန်လုံးကဝန်ကြီးချုပ်နေရာမှာထိုင်တယ်။အဲ့ဒါကိုတော့စန်းစုကြည်မိန်ကုန်းမှာတည်မှုနဲ့ဆက်ဆက်ပြီးကျွန်တော်ကြည့်ဖို့လိုတယ်။ပထမတစ်ချက်ကခုနကျွန်တော်ပြောခဲ့သလိုပဲမြန်မာနိုင်ငံမှာပထမဦးဆုံးအထုရေးတဲ့ဝင်ရတာဖြစ်တဲ့အကြောင်းဒါဘယ်ပါတီပဲဖြစ်ဖြစ်တည်မှုလိုအပ်တယ်။အဲ့ဒါကိုအတိမတ်ပြုတ်ပြီးတော့စန်းစုကြည်ကပြောသွားတယ်။အဲ့တော့ခုနပါတီကောင်းဆောင်တွေကများသောအားဖြင့်တခြားနိုင်ငံတွေမှာရောအစင်လာနိုင်အခြားဒီရွေးကောက်ပွဲနဲ့တက်လာတဲ့အစိုးရတွေပေါ့နော်အဲ့ဒီအစိုးရတွေမှာပါတီထိပ်တန်းကောင်းဆောင်တွေအကုန်လုံးကဘူအစိုးရရဲ့ဝန်ကြီးနေရာတွေကိုယူကြတယ်ဒါပေမဲ့ပြီးခဲ့တဲ့တက်တန်းမှာအဲ့ဒီလိုမဟုတ်ဘူးအဓိပ္ပာယ်ကပါလေဒေါက်ဆန်းစုကြည်ပြောသွားသလိုသင်ယူဖို့အတွက်သူတို့ဒီတိုင်းကိုစဉ်းသွင်းလာတယ်အဲ့တော့ဒီတက်တန်းမှာတော့ကျွန်တော်အဲ့ဒီလိုဖြစ်နိုင်မှာမထင်ဘူးဝီယုတ်တချို့ဝီယုတ်တွေတချို့ဟာတော်တော်များများအလေးလာသင်ယူပြီးသွားပြီ။ဒါကြောင့်မို့သူတို့ဒီလေဒီတော်ကိုရောက်လာကြနိုင်မယ်လို့ကျွန်တော်ကတော့ဒီလိုမျှော်တင်တယ်ငြင်းနိုင်ကြည့်ချင်ပါတယ်။ကိုကျော်ကျော်သိန်းပြောသလိုဒီဝီယုတ်တွေတာဖြစ်မယ်လို့တော့မထင်ဘူး။အပြောင်းလဲတွေလည်းရှိနိုင်မယ်ထင်တယ်။ဥမာတချို့ဟိုလေဒီတော်ကိုမရောက်လို့ရှိရင်လည်းဝီယုတ်တွေကတွတ်တော်ဘက်ကိုပြန်ပြီးသွားပြီးတော့အစိုးရကိုပြန်တဲ့အထင်ကြောင့်ဘာလို့သူတို့ဒီအစိုးရတို့တော့ခုနပြောသွားတဲ့တစ်ချောင်းလုံးမှာကျွန်တော်တို့အစွမ်းကိုထိန်းချောင်း 不揪他的看嘛来回家家找啊丢啊都行的。别人在单嘛不懂啊送家开的送家家的学习的哎呀你啊一起的。我嘛啊苏亚也 ,performance 就表的上面比妙目的不。西西东的南部对不对目的没变他给的。就是当面就是别给大家这样的水龙安是谁啊快乐哎你当面别给的。哎你也对龙安是谁啊可能天降机这点路不路不对三年的路萨比出张一岁你都没洗的这种地方。当面啊苏亚我记得的他跑完了把他们不懂啊嘞啊苏亚嘛推荐记者的 monitoring 的 evaluation 所的生命见面你老路都不知道呀超价了就能不讲呀
好的
哎那个你按照你的大妈母母现在在你的大妈来超价给他不讲给他啊苏亚嘛 MNN system 你的苦楼地上户没得给的大妹妹你给的大妈当山书记啊哎你生命过地上户的傻逼当初给的路就那我地基雕啊标给的对象我地基啊哎我傻逼楼给地基雕系列
OK
酷哎你 monitoring evaluation system 是傻逼多的哦你给的大家傻逼天里的大妹妹哎那里啊对不对明天哪里不生的我骗你的对象那地上的我地上给的对象
ซาเวชิดีล่ะบ่เลยสรุปจนเรา
ซาเวช
ิโอเคครับสรุปหละเลชิอุญีจุฎတွေပဲอุญีจุฎပြန်ဖြစ်ดีဖြစ်စီမဖြစ်ดีဖြစ်စီနောက်ထပ်အပြောင်းလည်းဖြစ်ดีဖြစ်စီလွတ်တော်ကုစလေတွေကလည်းပဲဟละเลชิ80အသစ်20ဖြစ်ดีဖြစ်စီဒါတွေကတကယ်ငင်ကျင်တဲ့အပြောင်းလဲတွေဖြစ်ဖို့အတွက်ဒီအချက်တွေကအဓိကမကြောက်ဘူးပဲကျွန်တော်တို့သတ်မှတ်ကြမယ်ဆိုရင်ကုစီတူတကယ်တကယ်လူတွေငင်ကျင်တဲ့သူတို့ရဲ့နေတူဘဝကိုတိုက်ရိုက်ထိတဲ့အပြောင်းလဲတွေမြင်မှုဆိုရင်တကယ်ကတခြားဘယ်လိုအချက်တွေများလို့တာလဲကိုစေသူ
အဲ့ဒါတော့ဟိုကောင်းဆောင်နေရဲ့ဟိုကြီးမန်းချက်ပေါ့ဗျာသူတို့ဘလောက်ကြီးမန်းထားသလဲပေါ့ထိပ်ပိုင်းကောင်းဆောင်နေရဘလောက်ကြီးမန်းထားသလဲမြန်မာနိုင်ငံရဲ့လက်ရှိအခြေအနေကိုတွက်ချက်ပြီးတော့ဘလောက်ထိသွားနိုင်မယ်လို့အတွက်ထားလဲပေါ့နော်ဒါအဲ့ပုံမှာတစ်ချက်တည်ပါတယ်အဲနောက်တစ်ချက်ကတော့ဟိုကျွန်တော်တို့ပြောနေကြဟာပဲပေါ့လေဘယူဂရစီရန်နေရပေါ့နော်ဒီဒီဆိုရဖွဲ့ပေါ့နော်ဒီဆိုရရန်တရားကြီးပေါ့နော်ဒီပြည်သူ့ဝန်ထမ်းရန်တရားကြီးအဲ့ဒါကြီးကဘလောက်ထိဟိုမောင်းနေအားကအခုရတိလဲအလုပ်တော့လုပ်နေတယ်ပေါ့နော်ဒါပေမဲ့အရင်ကတော့တော်ကောင်းလာပြီမဲ့ဒါကြီးတက်တော့အများကြီးသွားလို့ရသေးတယ်ပေါ့နော်အဲ့ဒီပုံမှာလဲကျွန်တော်တို့ဦးတည်နေတယ်ပေါ့နော်အဲနောက်ပြီးတဲ့ခါကျတော့ဟိုဆိုရဖွဲ့ထဲမှာရှိတဲ့ဒါဆိုရဖွဲ့ထဲမှာဖြစ်လာမဲ့လူတွေပေါ့လေဆိုရဖွဲ့ဆိုတာကတော့ဟိုပြည်နယ်နဲ့တိုင်းရောနောက်ပြီးတဲ့ခါကျတော့ပြည်တော်စုမှာကိုအဲ့မှာကောင်းကင်နေရာကိုရောက်လာမယ်ပေါ့ဗောလေတကယ်ကောင်းဆောင်နေရာကိုရောက်လာမယ်ပုံကသူ့ရဲ့ရည်ချင်းကလည်းအတော်လေးရေးပါတယ်လို့ကျွန်တော်တို့မြင်ပါတယ်ဟိုနိုင်ငံရေးသမားပဲရောက်လာဒါမှမဟုတ်ဖက်နဲ့လဲတက်နိုကရက်လို့ခေါ်တဲ့ဒါပညာရှင်မဲကျွန်တော်တို့ရောက်လာပေါ့လေဆိုတော့တကယ်လုံနိုင်ကင်နေတဲ့လူတွေရောက်လာမယ်ဆိုရင်တော့အများကြီးတော့ပွင့်သွားဖို့လို့ရှိတယ်ပေါ့နော်ဘာလို့ဆိုမြန်မာပြည်ကတော့ဟိုဘာပြောပြောလူပေါ်မှာအခြေခံတဲ့စနစ်ကလည်းဖြစ်နေသေးတာဖြစ်တဲ့အတွက်ကြောင့်မို့လို့ဒီဟာတွေတော့ဒီ3ချက်4ချက်လောက်တော့လိုမယ်လို့ကျွန်တော်တို့ထင်တယ်
ဟုတ်ကဲ့ကျွန်တော်တို့မောင်သားရောဘယ်လိုအချက်တွေကနောက်ထပ်ထည့်သွင်းစဉ်းစားဖို့လိုတယ်လို့ယူဆပါတယ်ဆရာတကယ်လက်တွေ့လူတွေကိုထိတဲ့အပြောင်းလဲမျိုးတွေမြင်ရဖို
့ဟုတ်တယ်အဓိကကကျွန်တော်တို့အစိုးရရဲ့ဆီယာမျှော်လင့်နေဆိုရင်အခြေခံတစ်ခုကိုတော့ကျွန်တော်တို့ပြည်သူလူထုကလည်းသဘောပေါက်သွားဖို့လိုတယ်ဘာလို့ခုကပါလဲဆိုရင်နိုင်ငံရေးပါတီတွေနဲ့နိုင်ငံရေးကောင်းဆောင်တွေရဲ့အခမ်းအနားတွေအစိုးရဝန်ထမ်းတွေရဲ့အခမ်းအနားနိုင်ငံရေးကောင်းဆောင်တွေရဲ့အခမ်းအနားပါလဲဆိုသူကနိုင်ငံရေးမျှော်မှန်းချက်တွေကိုပြောတာသူဖြစ်ချင်တဲ့နိုင်ငံရေးရည်ရွယ်ချက်ရည်မှန်းချက်ကိုပြောတာအဲ့ဒီရည်ရွယ်ချက်ရည်မှန်းချက်ကိုအကောင့်တဲ့ပေါ်တဲ့အထိရလာရတဲ့အထိပြည်သူလူထုလိုလားတဲ့ဝေဆောင်မှုတွေဖြစ်ပေါ်တဲ့အထိကြောင်းလဲပေးရတာကဘျူရိုကရေစီကကြောင်းလဲပေးရတယ်အဲ့ဒီဘျူရိုကရေစီရဲ့အရည်အသွေးညှင့်တယ်လို့လို့เนาะဒါဖြစ်လက်ရှိမလုပ်သေးဘူးလားဆိုရင်စနစ်တစ်ခုရှိတယ်အဲ့ဒါကပြည်သူ့ဘာသာငွေများစီမံခန့်ခွဲမှုပြုရင်တောင်းနေဆိုတဲ့အတခုလုပ်နေပါတယ်အင်္ဂလိပ်လိုတော့ public finance management reforms of itro ခေါ်တယ်ပေါ့နော်ဆိုတော့အဲ့ဒါအလုပ်တယ်ဒါပေမဲ့အခုချိန်ထိတော့ကြဲကြဲပြန့်ပြန့်တဲ့ဘာသာရေးဝန်ကြီးဌာနကိုပဲ UDP လုပ်နေရတယ်ကြဲကြဲပြန့်ပြန့်ဒီကျွန်တော်ဝန်ကြီးဌာနတွေအသီးသီးပြီးရင်အောက်ထိသွားဖို့ထိတော့ကျွန်တော်ဒီလာမယ့်သက်တမ်းမှာဖြစ်လာနိုင်တယ်လို့ကျွန်တော်မျှော်လင့်တယ်စတော့စနေပြီဒါကဦးသိန်းစိတ်လက်ထက်ကစတယ်တော့ဆန်းစုကြည်အစိုးရလက်ထက်မှာဆက်လုပ်တဲ့ เนาะอาชีพคงเน้นๆเลยยาลาบีโลပြောတယ်အထူးသဖြင့် MSDP လို့ပြောတဲ့မြန်မာ Sustainable Development Plan ပေါ့နော်အဒီစီမံကိန်းနဲ့အတူတွဲလာတာအဲ့ဒါနဲ့ချိန်ဆက်ပြီးလုပ်တာနောက်တစ်ချက်တတိယတစ်ချက်ကျွန်တော်ထပ်ပြီးလုပ်နိုင်ရင်ကောင်းမယ်လို့အကြံပေးချင်တာလေးတစ်ခုကတော့ Civil Service ဒီကျွန်တော်တို့ဘယ်လိုပြောမလဲအစိုးရအုပ်ချုပ်မှုဝန်ထမ်းတွေပြုပြင်ကြောင်းလည်းရေးပေါ့ကော်မရှင်တစ်ခုပြန်နေတုံ့တက်ဖို့ပြုတယ်အဲ့ဒါ1962ခုနှစ်မှာCivil Service Commission တို့လည်းရပြီကျွန်တော်တို့ဆယ်ဆက်3နှစ်7နှစ်ဆက်လောက်ကြာတဲ့အခါမှာဥဒ္ဓမာဒါကိုပြန်ပြီးလုပ်တယ်ဗျ Report လည်းထွက်ခဲ့တယ်စီရင်ခံစာလည်းထွက်ခဲ့တယ်ဒါပေမဲ့အခုကျွန်တော်တို့အုပ်ချုပ်မှုဒီ Civil Service တွေကိုကြောင်းလို့မယ်ဆိုတဲ့အခါကျတော့ကျွန်တော်တို့ကလည်းအဲ့ဒီလို review လုပ်ဖို့လုပ်တယ်အထူးသဖြင့်အခုချိန်မှာစပြီးလုပ်စီခြင်းတယ်အထူးသဖြင့်ပြည်ပြင်ကြောင်းလဲကြတဲ့အစိုးရအရာရှိကြီးတွေရှိတယ်ဥမာအားဖြင့်ကျွန်တော်တို့မြန်မာဒီနေ့မြို့နယ်မှုကော်မရှင်ကဆရာဦးမောင်နိုင်ဦးလို့เนาะညတိုင်းမှုချုပ်လို့ပုံကိုယ်လေးနောက်ခုတုဝင်ကြီးဖြစ်သွားတဲ့ပြည်ပြောင်းလဲလုပ်တဲ့ဥပဒေစိမ်းလို့ပုံကိုယ်လေးဒါတွေဝန်ထမ်းတွေမှာလည်းရှိပါတယ်အဲ့ဒီလူတွေနဲ့အတူဒီကျွန်တော်တို့ဘလို့ပြည်ပြောင်းကြောင်းလဲကြီးကိုလုပ်မလဲဆိုပြီးနိုင်ငံတကာကိုလည်းသွားကြည့်တယ်အဲ့ဒီတုန်းကဥမှုလက်ထက်တုန်းက Civil Service Commission တဲ့မှာပါတဲ့လူတွေလုပ်ခဲ့တဲ့ပုံစံလေးကိုယူပြီးတော့ကျွန်တော်အဲ့ဒါလေးကိုတုတ်ပြီးတော့အစီအခံစာလေးတစ်စောင်ပြီးနောက်ဆုံးအမှတ်တက်ခင်မှာထွက်ထားလို့ရှိရင်တော့ကျမနိုင်ငံအဖြစ်ကြောင့်လည်းရပို့ပြီးအရှိန်ကုန်မြန်သွားလိမ့်မယ်လို့ထင်ပါတယ်
။ဟုတ်ကဲ့ပါခင်ဗျာ။ဘာလို့ဆွေးနွေးပေးတဲ့ဦးတမောင်တန်းဦးစီသူအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။မြန်မာအရေးလေးလာသူဒေါက်တာတင်မောင်တန်း The Voice Channel ရဲ့အမှုဆောင်ရာရှိချုပ်ဦးစီသူတို့ဆွေးနွေးသွားကြတာပါ။ COVID-19 အရေးပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာစီယာဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေကြဖြစ်ပြီးအခုဆွေးနွေးခန်းကိုအင်္ဂါညတရက်လေးလိုက်စီစဉ်နေရမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ်။VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုရတဲ့အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာညပါ၊ကျန်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ။